အခုလည်းတရားကျင့်နေရောပြီစိတ်ရှုလို့ဆိုလို့ဒါတရားဥစဉ်တော့ရှုပိုင်းလို့ဒါရှုကိုဒါကရန်ကြတော့ဒီစိတ်ကိုမရှုမိပါဘူး။ဘာဖြစ်လို့မရှုမိလဲဆိုတော့စိတ်မှမသိသေးပဲစိတ်ဘလို့မှမရှုဘူး။စိတ်လို့ကိုယ်အတွင်းထဲပေါ်တဲ့သဘောလေးတွေကိုစိတ်လို့သိမှစိတ်ကိုရှုလို့ရတယ်။ရှုပြန်တော့လေဘယ်စိတ်ကိုရှုရမှာလဲသိဖို့ကလိုသေးတယ်။တော့စာထဲမှာလည်းရှိတာ哦စိတ်ရဲ့စေတသိက်ရဲ့ရုပ်ရဲ့နှိပ်ပိုင်းအဲ့တော့စိတ်ကဘယ်ရောက်စားလဲစေတသိက်ကဘယ်ရောက်စားလဲရုပ်ကဘယ်လိုလဲနှိပ်ပိုင်းကဘယ်လိုလဲဆိုတာကိုယ်ဟုတ်မှစိတ်ဆိုတာအခုဥစဉ်တရားပြောတဲ့အတိုင်းအခုတရားကျင့်တဲ့ယောဂီတွေအနားမှာကြားရတယ်အဲ့ဒီဥစဉ်တရားပြောတဲ့အတိုင်းကိုယောဂီတွေအနားမှာကြားရတဲ့အတိုင်းကဒါစိတ်ဒါကြားသိစိတ်အဲဥစဉ်ဒီမှာတရားဟောနေတယ်လို့သွားပြီးတော့ထွက်သေးတာစေတသိက်ဒီဖောက်ပြန်တာရုပ်အဲ့ဒီရုပ်ရဲ့အပေါ်မှာအကြောင်းကင်းစိတ်ရဲ့အပေါ်မှာအကြောင်းကင်းပြီးတော့လွတ်မြောက်ပြီးတော့နေတာဒီဒါနိဗ္ဗာန်သို့သူလွတ်မြောက်တဲ့နေရာဒီနိဗ္ဗာန်ပဲရှားတရားမလို့အဲ့တရားရှုတဲ့အခါကျတော့ရှုရမှာဒီစေတသိက်ကိုရှုရမှာဒီအောက်အမှန်နဲ့ကာယကုဏ္ဏကြည့်တွေ့လိုက်တဲ့ခါကျတော့သူကသွားပြီးတော့သင်္ခါရအကြောင်းသွားထွက်လို့အကြောင်းသွားထွက်လို့တော့ပညာကပြေးပလိုက်တယ်တင်းနဲ့တောက်တယ်လို့ပညာပြေးပလိုက်တယ်အဲ့တင်းနဲ့တောက်တဲ့ပညာပြေးလိုက်တော့ဝေဒနာခန္ဓာလိုက်ပြီးတော့ခံစားတယ်အဲ့ဒီခံစားတဲ့သဘောတွေကိုစိတ်တစ်စိတ်ကလိုက်ပြီးတော့သိအဲ့လိုက်ပြီးတော့သိတာကဝิญညာခန္ဓာအဲ့တော့ရုပ်ခန္ဓာတစ်ပါးနာခန္ဓာ၄ပါးအာလုံပါတော့အာလုံပေါင်းလိုက်တော့၅ပါးအဲ့ဒီ၅ပါးကိုကိုရှုဝင်ရှုမရှုလို့ရှိရင်သူ့ကိုကျင်းပြီးတော့ပြန်ရှုလိုက်ရင်ညုံတဲ့နာနဲ့၅ပါးအဲ့ညုံတဲ့၅ပါးကိုရှုလို့ရှိရင်လည်းရတာပဲခန္ဓာ၅ပါးရှုရင်လည်းရတာပဲခန္ဓာ၅ပါးကြတော့ကျေတာပေါ့၅ခုတောင်ရှုရတယ်ညုံတဲ့၅ပါးညုံတဲ့နာနဲ့ဆိုတော့နှစ်ခုပဲရှုရတယ်ဒီနာခန္ဓာ၄ပါးကိုနာတရားတွေထည့်လိုက်ဒီရုပ်ခန္ဓာတော်ကိုဒီရုပ်သက်သက်ထားလိုက်တော့ညုံတဲ့နာနဲ့ပဲရှိပါတယ်။သင်္ခါရခန္ဓာကလည်းနာတရားပဲ။ပညာခန္ဓာကလည်းနာတရားပဲ။ဝေဒနာခန္ဓာကလည်းနာတရားပဲဆိုတော့ဒီနာတရားတွေထည့်လိုက်တော့အခုပဲဖြစ်သွားလေခုကိုအခုပဲဖြစ်အောင်ထည့်ရှုလိုက်တော့ရှုရတာကျင်းသွားတာပေါ့ယောဂီတွေ။နောက်ဆုံးဦးဇင်းတော်ကဒီကနေ့ခန္ဓာ၅ပါးလို့ဟောတော့ခန္ဓာ၅ပါးကိုလိုက်ရှုလိုက်ရှုတော့ကိုပြေးရှုလိုက်ဒီပြေးရှုလိုက်နဲ့အပြီးတက်ကြတော့ဒီခန္ဓာ၅ပါးထဲမှာဘယ်ခန္ဓာရှုမိတယ်လဲဆိုတော့အခုမှမရှုမိတော့ကိုပြေးလိုက်ဒီပြေးလိုက်နဲ့အဲအပြေးလုံးတော့အကောလုံးကြားထဲမှာခြောင်ပြီးတော့အခုမှမရှုမိတော့ဒါဥစဉ်တို့လည်းရှုကြရဟုတ်ခန္ဓာ၅ပါးဆိုတော့၅ပါးတစ်လုံးလိုက်ပြီးတော့ဒီအရှိယပြောရင်ပြောသလိုလိုက်ရှုအဲ့တော့ရှုရင်းရှုရင်းနဲ့ပြန်ပြီးတော့စဉ်းစားမိလိုက်ဒီတရားကသူကချင်းပြီးတော့ရှုရတာဆိုတော့ဘယ်လိုလုပ်ပြီးတော့ကျင်းအောင်ရှုရမလဲဆိုတော့အဲ့ဒီရုပ်နဲ့နာနဲ့နှစ်ခုကျင်းမလိုက်နဲ့နှစ်ခုကျင်းပြီးတော့ရှုလိုက်တော့ရှုတော့သူ၅ခုရှုရမယ်နေရနှစ်ခုပဲရှုရတော့ကျင်းသွားတယ်အဲ့ပညာရှုရင်းရှုရင်းနဲ့ဒီနှစ်ခုကိုတစ်ခါပြတ်ချင်းမလိုက်နဲ့နှစ်ခုချင်းလိုက်တော့တစ်ခုပဲရှိတော့ဘာဖြစ်လဲဆိုတော့ဒီဘယ်လိုချင်းတဲ့အောင်ဆိုကြတော့ဘလုံးလို့အခုတခုပဲကြောက်ရှုရတယ်လေလို့ပြန်စဉ်းစားကြည့်တော့သူရာကိုယူရတာကိုတရားထုတ်တာဒီပြောပြရတော့ယုံနဲ့နာပေါ့ယောကတခုနာတခုအဲ့ဒီယုံနာနှစ်ခုကိုတခုပဲကြောက်ပြန်ရှုရတယ်ရှုတဲ့ခါကျတော့ဘယ်ထဲပြန်ထည့်ပြီးတော့ရှုရလဲဆိုတော့အဲ့တတ်တဲ့ကိုပြန်ရှုရတယ်ယောကလည်းတတ်စိတ်ကလည်းတတ်ဆိုတော့တတ်တလုံးပေါ်ကြာတော့အဲ့တော့တတ်လုံးမကြားသွားတဲ့ခါကျတော့တရားကျင့်နေရောပြည့်လိုက်ပြီးတော့ရှည်ရှည်ဝေးလိုက်မရှိရဘူး။ဒီပထဝီဒေသောအဘောဝါယောအရှိယနေပညာနဲ့ဟောပြီးတယ်။အဲ့ပညာနဲ့ဟောပြီးတဲ့အပေါ်မှာမိမိတို့ဒီပြောတဲ့အပေါ်မှာတည်တည်ချာချာဟောနားထောင်ပြီးတော့ငါဘယ်လိုရှိဝင်ရမလဲစဉ်းစားအဲ့လိုစဉ်းစားတော့မှလည်းဒီတရားကတချောင်းနဲ့ကြာသွားတယ်။ခရရလည်းသူကတချောင်းနဲ့ကြာအောင်ရှုအောင်ပြောတာဟော ဆရာတော်ကြီးဟောရတဲ့တော့ဧကောဓမောဥဇင်းလို့ပြီးတော့ဧကောဓမောတော့မနေဘူးဒီတရားတစ်ချောင်းလဲကြအောင်ရှုတတ်ရင်လွယ်တယ်တစ်ချောင်းလဲကြအောင်မရှုတတ်ရင်မလွယ်ဘူးအဲ့တော့ဒီတက်လေးပါးကလည်းပထဝီတက်ဧဇောတက်အာဘောတက်ဝါယောတက်ဆိုတော့အဲ့ဒီမှာတူရာယူရတယ်သူကယူရတဲ့ခါကျတော့ဒေသောဆိုတာဖယ်လိုက်အနောက်မှာဓာတ်ကသွားတူနေဒေသောလက်ထက်ပထဝီလက်ထက်အာဘောလက်ထက်ဝါယောလက်ထက်ဆိုတော့သူလည်းအကောင်လုံးကဓာတ်တည်းပဲဓာတ်လေးပါးပါဓာတ်တစ်ခုပဲတည်ပါတယ်ပြုတ်ကိုကြည့်တော့လက်ထက်စိတ်ကိုကြည့်တော့လက်ထက်ဒီကုနာအကြတဲ့အတန်ကိုပြန်ကြည့်တော့လည်းသူကဓာတ်ပဲအတန်ထက်အစင်ထက်အနတ်ထက်ဒီအရသာလက်ထက်ကြည့်တွေ့တာလက်ထက်ဆိုတော့အကောင်လုံးကဓာတ်လုံးနဲ့တည်ပါတယ်အဲ့တော့ဒီဓာတ်လုံးပေါက်မှာအမျက်ဆုံးရောက်ရဆိုတော့အဲ့ဒါလုံးဓာတ်လုံးလည်းကြသွားအောင်ရှုနိုင်တဲ့ယောဂီကသတ္တောင့်သတ္တာလေးရှုရတယ်။ဘာပဲပေါ့ကောဒီဓာတ်လုံးလေးကိုထည့်ပြီးတော့ရှုသွားတယ်။အဲ့လိုရှုတတ်အောင်လည်းဒီရတဲ့ဥစဉ်တော့အဲလမ်းကြောင်းပေးရတာလမ်းကြောင်းပေးတဲ့အခါကျတော့အများကြီးကိုတချောင်းလည်းကြအောင်ကြောင်းပေးလိုက်တော့တရားကျင့်တဲ့ယောဂီကအတွင်းထဲမှာမရှုတော့နောက်ပြီးတော့အတွင်းထဲမှာရှုပ်ရှားခတ်နေတယ်အဲရှုပ်ရှားခတ်နေတဲ့စိတ်တွေကိုဥစဉ်တော့တချောင်းလဲကြအောင်ပြန်ပြီးတော့ဒီကပြင်မေးလိုက်လို့ရှိရင်ဒီပြင်မေးတဲ့အတိုင်းတော့ရှုလို့ရှိရင်တက်လာတယ်အဲလိုရှုတတ်မှလည်းဒီခန္ဓာကိုယ်ဘောကနေလွတ်မြောက်တယ်အခုရှုတဲ့အခါကျတော့လည်းအဲရှုွက်တဲ့ဝင်လို့ရှိရင်ဒီရုပ်ပေါ်မှာလွတ်တယ်ဒီရုပ်ပေါ်မှာမလွတ်ဘူးဆိုတော့အဲ့ဒီရှုွက်တယ်မှမဟုတ်ရှုွက်တယ်မှဝင်လို့မလွတ်ပါဘူးကိုရှုတတ်တယ်လို့ရှုလို့ရတယ်ဥသေတို့ဒီကနေ့ပြောပြရအများကြီးဒီခန္ဓာ၅ပါးပြောပြတယ်ဒီယုံနဲ့၅ပါးပြောပြတယ်ဒီတက်တယ်ဟောပြတယ်တစ်ခါကြတဲ့ပြဉ္ညာ၅မျိုးတွေဟောပြတယ်အဲ့လိုဟောတဲ့အပေါ်မှာကိုအကုန်လုံးမရှုပါဘူးကိုကကိုကတရားအားထုတ်တဲ့အချိန်လေးမှာကိုနဲ့အဲဘာသာတိုက်ဆိုင်တယ်လဲအဲခန္ဓာ၅ပါးဟိုသဘောပေါက်ကြွယ်ပြီးတဲ့ယောဂီကြတော့ခန္ဓာ၅ပါးရှိပါကျန်တာတွေဂယုမဆိုင်နဲ့ပြတ်ထုတ်လိုက်ကိုယ့်ရဲ့ကိုယ့်နဲ့ဤသက်တဲ့အောက်စာကိုရှိပါသဘာဝကိုဤသက်တဲ့သူကြတော့လဲအဲသဘာဝလက္ခဏာနဲ့တင်ရှိပါအဲယုတ်ကိုဥသိတဲ့သူကလဲယုတ်လက္ခဏာနဲ့တင်ရှိပါဒါမှမဟုတ်ဒီနံဥသိတဲ့သူကြတော့လဲဒီနံတရားကိုဒီလက္ခဏာတင်ပြီးတော့ရှုသွားလို့ရှိရင်ကိုတစ်ခုပဲရှုရတာပေါ့နောက်ပြဆိုတရားဥစဉ်တော့ပြောတယ်ဆရာလေးတွေကပြောပြီးတယ်ပြောပြီးပြင်မယ်လို့ကိုကလိုက်တော့လုပ်တာပဲမလုပ်တော့မလုပ်တတ်တော့ဒုက္ခရောက်ပါတယ်အဲ့တော့ကိုနဲ့နှီးဆက်ရပေါ့ကိုတရားဥစဉ်တော့ပြောတဲ့ဖြတ်ပြီးတော့ပြောပြီးတဲ့အထဲမှာကိုအတိလွယ်ဆုံးအတိလွယ်ဆုံးလက္ခဏာတစ်ခုသာပြင်ရှိပဲအထာတက်လာနောက်ပြဆိုလို့ရှိရင်မရှုတတ်တဲ့အတွက်မလွတ်အောင်အဲ့လိုလွတ်အောင်ရှုတယ်နဲ့ရောက်ပြီးကြတယ်လေဘလို့ပဲရှုညာကြည့်ရင်ကြီးတယ်လို့ရှုလို့ရတယ်တကယ်အဲ့ပြဉ္ညာငါးမျိုးဟောပြီးတဲ့အခါကျတော့လေဒီနာမပြဉ္ညာဒီသမုဟပြဉ္ညာဒီကဏပြဉ္ညာတဏ္ဍိပြဉ္ညာဆိုပြီးတော့ဟောပြီးဥစဉ်တော့အဲ့ပြဉ္ညာငါးမျိုးဟောတဲ့အခါကျတော့လေအဲ့ဒီမှာကိုကဘယ်လိုလှုပ်ရှုရလဲစဉ်းစားရတာဟုတ်ဒီနာမပြဉ္ညာဘာကြောင့်ဖြစ်တာလဲသူကဒီသမုဟပြဉ္ညာကြောင့်ဖြစ်ခဲ့တာဟုတ်အဲ့သမုဟပြဉ္ညာဘာကြောင့်ဖြစ်ရတာလဲဆိုတော့သူကသဌာဏပြဉ္ညာဒီသဌာဏပြဉ္ညာဘာကြောင့်ဖြစ်ရတာလဲဆိုတော့ခန္ဓာပြဉ္ညာဒီခန္ဓာပြဉ္ညာဘာကြောင့်ဖြစ်ရတာလဲဆိုတော့သူကတဏ္ဍိပြဉ္ညာအဲ့ဒီပြဉ္ညာ၅မျိုးလဲတော့အဲ့ဒီပြဉ္ညာ၅မျိုးဟိုရှုတဲ့အခါကျတော့ဘယောက်စာအစလဲပြန်ပြီးတော့ကြည့်ရအစကိုမြင်မှရှုလို့လွယ်အစကိုမမြင်ရှုလို့မလွယ်ဒီဦးဇင်းတို့တရားပြောပြရတော့ဒီနာမပြဉ္ညာနဲ့အခုမိမိတို့ကိုယ်ပိုင်ရှိတဲ့နာမည်လေးတွေအဲ့ဒီကနေစပြရအဲ့ဒီနာမည်လေးတွေကဘာကြောင့်တက်လဲဆိုတော့ဒီသဏ္ဍာန်ပေါ်မှာတတောင်မိပြီးတော့မိမိလေးတဏ္ဍနဲ့တူလို့မိမိလေးနာမည်မှတ်တယ်ယောက်ျားလေးတဏ္ဍဖြစ်လို့ယောက်ျားလေးနာမည်မှတ်တယ်အဲ့ဒီတော့အဲ့တဏ္ဍပေါ်မိပြီးတော့နာမပြညာကဖြစ်သွားတယ်အဲ့ဒီတဏ္ဍလည်းဘာကြောင့်ဖြစ်ရတာလဲဆိုတော့သဏ္ဍာန်အဲ့တဏ္ဍကြီးကြည့်ပြီးတော့လှုပ်ရအောင်ဒီ လို့ပုံတရားလည်းဘယ်လိုလုပ်ဖြစ်လဲဆိုတော့ဒီကဏ္ဍကဏ္ဍဆိုတဲ့အမုံလေးတွေပေါ့ကဏ္ဍဆိုတဲ့ဒီဘက်ရောက်မှဥစဉ်လို့ပြောတတ်တယ်အရင်တော့မပြောတတ်ဘူးဒီအမုံလေးတွေပွားပြီးတော့ဖြစ်နေတာသိတယ်အဲ့အမုံလေးတွေပွားပြီးတော့တစ်ခါတည်းတန်းနေတယ်တစ်ခုချင်းတစ်ခုတစ်ခုချင်းတစ်ခုအစဉ်တန်းနေပြီလို့ဒါတစ်ခုနဲ့တစ်ခုလို့ဆက်ဆက်မှုမရှိဘူးဆက်ဆက်မှုမရှိဘဲနဲ့အစဉ်လေးတန်းတဲ့သဘောကိုတန်တတိပြည့်ညတ်လို့ပြောတာအဲ့လိုတန်တတိပြဉ္ညက်ကအစုံဒီခန္ဓာနဲ့ကြတာဒီတဏ္ဍာရီပြဉ္ညက်ကဒီကအစဖြစ်သွားတယ်တဏ္ဍာရီပြဉ္ညက်ကိုသိမှကဏ္ဍပြဉ္ညက်ကဏ္ဍကနေသထဏပြဉ္ညက်သထဏပြဉ္ညက်နဲ့သမုဟပြဉ္ညက်နာမပြဉ္ညက်ဆိုပြီးတော့ပြဉ္ညက်၅ပါးကိုအစဉ်တိုင်းရှုလို့ရှိရင်လည်းရောပြီတယ်လက္ခဏာပြင်ပြီးရှုရင်လည်းဒါရတာပဲကိုဘလို့ပဲရှုရှုကိုယ်နဲ့နေဆက်ရာကိုဒီဟာဥစဉ်တော့ဒီကံယူပြီလို့တရားအထုတ်တဲ့ခါတော့ဦးဇင်းတို့တရားပြောသလိုရှုပဲအဲတော့ဘုံဘုံညာလည်းဒါရှုွက်တယ်တင်သွားပြီတော့အဲဒီထိုင်တဲ့ခါကျတော့မရှုတတ်ပါဆိုလို့တရားဦးဇင်းအရှိရနေနည်းနည်းလေးအဲဟိုပြောပြတာပေါ့အဲထိုင်တဲ့ခါကျတော့ဒီတိုင်းနဲ့ဦးဇင်းတို့ရုပ်ပြည်ရဲ့ပေါ်တဲ့ပုံမှာပြောသွားမှာလေဦးဇင်းတို့ကဘောဥစ္စာပြောမယ်ဟိုလိုဟောပေးမယ်ဒီလိုဟောပေးမယ်ဟောလို့မရဘူးရုပ်ပြည်ရဲ့စိတ်ကိုကြည့်ပြီးတော့ဟောသွားပြရတယ်။အဲ့လိုဟောသွားပြရတာဖြစ်တဲ့အတွက်ဒီထိုင်တဲ့အပေါ်မှာကိုဦးဇင်းတို့တရားပြောသလိုဟောသလိုကြိုးစားပြီးတော့အထုပ်ဖို့အဲ့တော့အလုံးလောက်ချီအချိန်ရ၃လရဲ့တထိုင်မှမပြည့်ဘူး။အဲ့တော့၃လရဲ့အပြည့်ပြန်ယူလိုက်ပါလိမ့်မယ်။အဲ့တော့အလုံးလောက်ချီနမောတ္တ၃ချီဆိုကြရအောင်။